ဆရာနာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်တဲ့အသစ်ထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ကနေ chapter 3နဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။ခုတစ်ခါတော့ဆရာနာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံမှုနဲ့ပတ်သက်တဲ့ဒီအစဉ်ခံစားအသစ်တစ်ပုဒ်ကိုလက်ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေတပ်ဖြတ်ခံတာအပါအဝင်လူအခွင့်အချိုးဖောက်ခံမှုတွေတိတိကျကျတိုးလာတယ်လို့မြန်မာအမျိုးသမီးတပ်မက BWU ရဲ့အစီရင်ခံစာတစ်ကဖော်ပြပါဗျ။၃နှစ်နီးပါးအထွတ်မှာစစ်ကောင်စီလက်ချက်ကြောင့်တေဆုံးသူအမျိုးသမီး900နီးပါးရှိတယ်လို့လည်းပြောပါဗျ။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီစင်ခန်းစားက2021 February လကနေ2023တွင်မလာအတွင်းမှာဖြစ်ပျက်ခဲ့တဲ့ဖြစ်ရတွေကနေကောက်ယူထားတာဖြစ်တဲ့ဆိုပြီးတော့မြန်မာအမျိုးသမီးသမဂ္ဂ BWU ကပြောပါတယ်။သုံးနှစ်နီးပါးကာလမှာလက်နက်ကြီးပောက်ကွဲမှု၊လေကြောင်းတိုက်ခိုက်မှု၊ပြစ်ဒဏ်ခံရမှု၊ရိုင်းနှက်မှု၊အရှင်းလက်လက်မီးရှို့မှု၊ဖမ်းဆီးတပ်ဖြတ်မှု၊မတရားအာဏာကျင့်ခံရမှုတွေတိုးပွားလာနေတယ်ဆိုပြီးမြန်မာအမျိုးသမီးသမဂ္ဂ BWU တွဲဖက်အထွေထွေအတွေ့အမှုနှင့်မဝေကVOA ကိုပြောပါတယ
်2021ခုနှစ်အကြံဖက်စစ်တပ်ရဲ့အာဏာသိမ်းရန်ကြိုးပမ်းမှုဖြစ်စဉ်နောက်ပိုင်းမှာပုံမူဆိုးရွားလာခဲ့ပြီးမရင်းကျင့်တပ်ဖြတ်တာစစ်ကြောရေးတွေမှာအကြံဖက်ရိုက်နှက်နှိပ်စက်ညှဉ်းပန်းမှုတွေပြုလုပ်ပြီးစစ်ဆေးတာတွေအပြင်မရင်းကျင့်ပြီးတော့မှအကြံဖက်ညှဉ်းပန်းနှိပ်စက်တာတက်ရှင်နဲ့ပုံမှန်တက်ပြီးတော့ပြစ်ဒဏ်ချမှတ်တာကြေးရွာတွေကိုအတ္တမစစ်ကြောင်းထိုးပြီးအရက်သားပြည်သူတွေကိုအထူးသဖြင့်ငယ်ရွယ်တဲ့မိန်းကလေးငယ်တွေကိုပြစ်မှတ်ထားပြီးတော့ဖန်စီခေါ်ဆောင်မရင်းကျင့်အရှင်လက်လက်မီးရှို့တက်ဖြတ်တာတနှက်နဲ့ပြစ်တက်တာစတဲ့ရက်ဆက်ဆိုးရွားလွန်လူမဆန်တဲ့လုပ်အကြမ်းဖက်မှုတွေကိုခံစားရတာကတော့အခုအချိန်မှာအဆိုးဆုံးအချိန်မျိုးလို့ပြောလို့ရပါတယ်ရှင်
နွေမာလာတွင်မှလည်းအမျိုးသမီး36ယောက်သေဆုံးခဲ့တယ်လို့လည်းမြန်မာအမျိုးသမီးသမဂ္ဂ BWU ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါသည်။လက်တတော်တိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေအပြင်တိုက်ပွဲတွေမဖြစ်ပွားတဲ့နေရာတွေမှာပါအမျိုးသမီးတွေကမလုံခြုံမှုတွေစိုးရင်ကြောက်ကြမှုတွေနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့သူကပြောပါသည်
။လက်ရှိမြန်မာနိုင်ငံကအမျိုးသမီးတွေရဲ့ဘေးကင်းလုံခြုံမှုဟာဘလောက်အထိအရှည်နေဆိုးဝါးသလဲဆိုတာတော့ကြုံတွေ့ဖြစ်ပျက်နေတဲ့အခြေအနေနဲ့ကိုက်ညီတဲ့စကလုံးတွေတောင်သုံးဖို့ရှာလို့မတွေ့ဘူးပေါ့เนาะကျွန်မအနေနဲ့ပြောရမယ်ဆိုရင်အရန်ကိုစိုးဝါးလွန်းနေတာပါတိုက်ပွဲတွေမဖြစ်တဲ့နေရာတွေမှာဆိုရင်တော့အမျိုးသမီးတွေဟာအကြမ်းဖက်စစ်တပ်ရဲ့အကြောင်းမဲ့ဆွဆွဲချက်တွေနဲ့အချိန်မရွေးဖမ်းဆီးထိန်းသိမ်းခံရတာသူတို့ကင်ဆောင်တဲ့ဖုံးတွေကိုအချိန်မရွေးနေရာမရွေးစစ်ဆေးရန်ဆိုတဲ့အကြောင်းပြချက်နဲ့တင်ယူတာငွေညှစ်ပြီးတဲ့အခါကျတော့မှဘယ်လောက်နဲ့ရဲစခန်းမှာလာရွေးပါဆိုတာပြီးနောက်ပြီးတော့ညဘက်နေအိမ်တွေမှာအဲ့စည်းင်းစစ်ဖို့ဆိုတဲ့အကြောင်းပြချက်တွေနဲ့နေအိမ်အိတ်ခန်းနေတဲ့အထိအတင်းအဓမ္မဝင်ရောက်ရှာဖွေမှုတွေကြောင့်ညအိတ်တဲ့အချိန်လေးမှာတော့လွတ်လပ်ပေါ့ပါစွာအိတ်ဆက်ခွင့်တွေဆုံးရှုံးပြီးတော့ရင်တထိတ်ထိတ်နဲ့စိုးရင်ကြောက်ကြမှုတွေရင်ဆိုင်ခံစားနေကြရတာဖြစ်ပါတယ်
နိုဝင်ဘာလအတွင်းမှာလက်နက်ကင်တော်လှန်မှုနဲ့ဖမ်းဆီးတပ်ဖြတ်မှုအများဆုံးကရှမ်းပြည်နယ်ထဲမှာဖြစ်ပါတယ်။ချင်း၊စကိုင်း၊ရခိုင်၊ပဲခူးတိုင်းဒေသကြီးတွေလည်းပါဝင်နေစုပြီးထုတ်ပြန်ကြမှာဖော်ပြထားတာပါ။မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB တွဲဖက်အထွေထွေအတွင်းမှမန်နမ်းမမှုကတော့ဒီကာလအတွင်းမှာအမျိုးသမီးတွေအတွက် ကိုယ်ပိုင်းဆိုင်ရာအပြင်စိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေပါကြုံတွေ့ခံစားနေရမှုကတမိုင်းတလျှောက်ဆိုးရွားဆုံးကြုံတွေ့ရတဲ့အခြေအနေဖြစ်နေဆိုပြီးသူကပြောပါတယ
်မလုံခြုံမှုတွေကတော့အများကြီးပဲအကြမ်းဖက်မှုတွေလည်းအများကြီးပဲအဲ့ဟာတွေကိုပုံစံမျိုးစုံနဲ့ကြုံနေရတာပေါ့နော်ခုဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချင်းချောက်မှုအဖြစ်စေအဖြစ်စေဆုံးကတော့ဒီအကြမ်းဖက်ဆက်တက်ဖြစ်တယ်ပေါ့နော်အကြမ်းဖက်ဆက်အခုဆိုလို့ချင်းဒီနောက်ပိုင်းမှာကဒီမြစ်ပိုင်းတွေမှာကပို့ပြီးတော့ဘယ်လိုတွေကဖြစ်များလဲဆိုလို့ချင်းရင်ဒီအမျိုးသမီးတွေပေါ့နော်အသက်မပြည့်သေးတဲ့အမျိုးသမီးတွေအပါအဝင်ကိုဒါအုပ်စုတွေအုပ်စုလိုက်မတင်းကျင်းတက်ဖြတ်တာတွေဒီအချင်းလက်လက်ဟိုမီးချို့တက်ဖြတ်တာတွေဒီခေါင်းကိုဒီတက်တဲ့ဟိုပြတ်တက်တာမျိုးတွေပေါ့နော်အဲ့လိုဟာတွေကအစကိုခန္ဓာကိုယ်တွေကိုအစိတ်စိတ်အပိုင်းပိုင်းတွေဖြစ်တဲ့အထီးကိုဒါခုတ်တက်တာမျိုးတွေပေါ့နော်အဲ့ဒီဟာတွေကဒီအကျံဖက်စစ်တာအနေနဲ့တကယ်ကိုကြဲကြဲပြန်ပြန်နဲ့ကျူးလို့နေတာကိုကျွန်မတို့တွေ့ရတယ်ပေါ့နော်ဒီမှမှာပဲနေနေတကယ်ကိုဒီတိုင်းရင်သားဒေသနဲ့စပ်ဒေသမှာပဲနေနေကိုပုံစံမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ရနေရတာကိုကျွန်မတို့တွေ့ရပါတယ်
BWU ထုတ်ပြန်ချက်အရအာနာသိမ့်ပြီးချိန်ကနေနိုဝင်ဘာလ26ရက်နေ့အထိအမျိုးသမီးအယောက်3000နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးတော့ဒီလိုအဖမ်းဆီးခံရတဲ့အချိန်မှာအမျိုးသမီးတွေကိုမတရားဖိနှိပ်တာလိင်ပိုင်းဆိုင်ရာဖိနှိပ်စော်ကားခံရတာတွေနဲ့ကြုံခဲ့ရတာမျိုးတွေရှိတယ်ဆိုပြီးဖမ်းဆီးခံရပြီးနောက်ပြန်ပြီးတော့လွတ်လာတဲ့သူတွေကပြောပါတယ်စစ်တပ်ကဂုံတိတ်ခါညှိုးနှွမ်းအောင်ရေးသားပြောဆိုတဲ့ဆူရဲဆူဆွဲချက်နဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့တရင်သမားတယောက်ဖြစ်တဲ့မတ်အလှလေးသူစားကတော့အမျိုးသမီးတွေကြုံရတဲ့ထောင်ထဲဖိနှိပ်မှုတွေနဲ့ပတ်သက်လို့အခုလိုရင်ဖွင့်ထားပါတယ
်အဓိကသူတို့တွေကအကျဉ်းသူတွေကို criminal ပေါ့နော် criminal အကျဉ်းသူတွေတို့ကဆက်ဆံလာကြံကြံတန်းတန်းဆက်ဆံမယ်သူတို့ပြောတဲ့ပုံစံခွက်ထဲမှာနေရမယ်မောက်မောက်မမဆက်ဆံတာပေါ့နော်တခင်နဲ့ဂျုံလို့ဆက်ဆံတဲ့ပုံစံမျိုးဆက်ဆံတယ်လို့ကျွန်တော်တို့ခံစားရတယ်ဟိုသူတို့ပြောတာပဲလုပ်ရမယ်သူတို့ပြောသလိုနေရမယ်ဆိုတဲ့ပုံစံမျိုးပြီးရင်သူတို့ခိုင်းတာလုပ်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ဖိနှိပ်တာတကယ်လို့တခင်နဲ့ဂျုံဆက်ဆံနေတဲ့ဆက်ဆံရေးမျိုးပုံစံမျိုးကိုထောင်မှာကျင့်သုံးတာမလိငါတို့ပြောသလိုပဲနေရမယ်ဟိုအချိန်မြင့်နေလို့ရေးယူလို့ရတယ်တိုက်ပိတ်လို့ရတယ်ပုံစံမျိုးတွေပေါ့နော်သူတို့အမြင်နဲ့အဲ့လိုတုံ့နှုံးတာအဲ့တော့အထဲထဲမှာနေရတယ်ဆိုတော့သူတို့မျက်နှာကြည့်ပြီးစာသူတို့မျက်နှာကြည့်ပြီးနေရတယ်ဆိုတဲ့ပုံစံမျိုးသူတို့ကချိုးတာ
ဒီလိုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ဘက်ကအချင်းချင်းဆက်သွယ်မေးမြန်းပေးမယ်လို့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ BWU ကထုတ်ပြန်တဲ့တေဆုံဖမ်းဆီးခံရတဲ့သူအမျိုးသမီးစီရင်ကနိုင်ငံရေးအကျဉ်းသားများကကိုကြီးဆောက်ရှောက်ရဲ့အသင်း AABB ရဲ့ထုတ်ပြန်ချက်တွေနဲ့သတင်းမီဒီယာတွေကရတဲ့အချက်အလက်တွေကိုအခြေခံပြီးတော့ပြည့်စုံထားတာဖြစ်ပြီးတော့လက်တွေ့မှာဒီထက်လည်းပိုများနိုင်သေးတယ်ဆိုပြီးမြမအမျိုးသမီးသမဂ္ဂ BWU ကပြောပါတယ်ရှင်။
ဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးခွင့်ရချိုးဖောက်မှုအစဉ်ခံစားနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့တဲ့ရင်ကိုမိုက်တန်းစင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။